မြန်မာနိုင်ငံအချင်းထောင်တွေထဲမှာရှိနေတဲ့နိုင်ငံအချင်းသားတွေကိုပြန်လည်ပေးဖို့နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုသူတွေကိုဖမ်းဆီးထောင်ချနိုင်တဲ့ဥပဒေတွေကိုဖယ်ရှားပေးဖို့ Amnesty International နဲ့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကြီးတွေကတောင်းဆိုလိုက်ပါတယ်။အခုမြန်မာနိုင်ငံမှာအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့နိုင်ငံအချင်းသားအရေးဆိုင်ရာကော်မတီတဲ့အနေနဲ့နိုင်ငံရေးအချင်းသားအလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လည်လာအောင်လှုပ်ဆောင်ပေးဖို့လည်းပန်ကြားလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဒေါက်ခင်မျိုးတက်ကပြောပြပေးမှာပါခင်ဗျာ
။ဒီနှစ်ဆန်း January လထဲမှာအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်28ဦးပါနိုင်ငံရေးချင်းသားများအရေးဆိုင်ရာကော်မတီအနေနဲ့ကော်မတီအသစ်ထဲမှာအဖွဲ့ဆုံးပါဝင်စေဖို့ထင်သာမြင်သာရှိဖို့နဲ့လွတ်လပ်မှုရှိဖို့အတွက်လူခွင့်ရဖွဲ့တွေကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ဒါအပြင်အချင်းတောင်တွေထဲမှာကျန်းနေတဲ့နိုင်ငံရေးချင်းသားတွေရဲ့အမှုတွေကိုဖြည့်ရှင်းပေးဖို့လိုအပ်တယ်လို့နိုင်ငံသားတွေကိုလိုသလိုဖမ်းဆီးနိုင်ဖို့အတွက်ဖန်တီးထားတဲ့ဥပဒေတွေကိုလည်းပယ်ဖျက်ပေးဖို့တောင်းဆိုခဲ့တာပါ။အခုခါမှာထပ်ပြီးအဖမ်းခံရတဲ့နိုင်ငံရေးချင်းသားတွေရှိလာနေတာမို့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လိုသလိုကျန်နေတဲ့နိုင်ငံရေးချင်းသားတွေအမြန်ပြန်လွတ်လာဖို့လည်းလိုအပ်တယ်လို့ Amnesty International ကတီးကုမာက VOA ကိုပြောပါတယ်။
Prisoners of conscience are the people who have not used to advocated violence, and we are urging that they be released immediately and unconditionally. So I don't know why
they have not been able to do this. 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 They have not been able to do this.
နိုင်ငံရေးချင်းသားတွေနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်ဖို့အတွက်မြန်မာအစိုးရလှုပ်ဆောင်နေတာအချိန်တော်ကြာနေပြီမို့အခုလိုကော်မတီတွေအဆင့်ဆင့်ပြောင်းဖွဲ့ပြီးအချိန်ဖြုန်းနေမယ်အစားသူတို့ကိုအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့လည်းပြောပါတယ်။ဒါအပြင်ပြည်ထောင်ရေးဒုဝန်ကြီးဗိုလ်ချုပ်ကျော်ကျော်ထွန်းဥက္ကဋ္ဌဖြင့်ဆောင်ရွက်တဲ့အခုအသစ်ဖွဲ့စည်းလိုက်တဲ့ကော်မတီထဲမှာ AAPPP နိုင်ငံရေးချင်းသားများကူညီဆောင်ရွက်ရေးအဖွဲ့မြန်မာနိုင်ငံလူအဖွဲ့မျိုးကိုပါဝင်ခွင့်ပေးမထားတဲ့အတွက်မေးခွန်းထုတ်เสียဖြစ်လာတယ်လို့ဆိုပါတယ
်။ This raises question.How sincere the Myanmar government is on this issue. If they are serious and sincere, then they would have been included AAPP.
မေကွန်းထုတ်เสียဖြစ်လာတာကဒီနိုင်ငံရေးအခြေအနေပြဿနာကိုမြန်မာဆွေးရအနေနဲ့ဘယ်လောက်ရိုးရိုးသားသားကင်ပြွယ်တယ်လဲဆိုတာပါပဲ။သူတို့ဘက်ကရိုးရိုးသားသားနဲ့ဒီပြဿနာကိုလေးနဲ့ထားတယ်ဆိုရင်အစ်စ်ထပ်ဖွဲ့တဲ့ကော်မတီကနေ AAPP လို့အဖွဲ့မျိုးကိုဖယ်ထုတ်ပစ်เสียမလိုပါဘူး။ဒီလိုအဓိကကျနေတဲ့အဖွဲ့မျိုးကိုပါဝင်ခွင့်မပေးတာကစဉ်းစားစရာဖြစ်လာပါတယ်။
AAPPP အဖွဲ့ဟာအရင်2013 February 9ရက်သမ္မတဦးသိန်းစိန်မိန့်နဲ့ဖွဲ့စည်းခဲ့တဲ့19ဦးပါကော်မတီထဲမှာပါဝင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကအချင်းတောင်တွေထဲမှာနိုင်ငံရေးချင်းသားတွေမကြံတော့ဘူးလို့မြန်မာအာဏာပိုင်တွေပြောကြားချက်ဟာမဟုတ်မှန်ဘူးလို့လည်းပြောပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကိုလက်ရှိဥပဒေတွေအရင်ပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့လိုသလိုနာမည်တက်ပြီးဖမ်းဆီးနေတာတွေရှိနေတာမို့ဒီဥပဒေတွေဟာနိုင်ငံတကာစံနှုန်းနဲ့မကပ်ညီတဲ့အတွက်ပယ်ဖျက်ပေးဖို့လည်းပြောပါတယ်။
There are two or three laws that's of concern to us where they use those laws to arrest and detain peaceful human rights activists.
ကျွန်တော်တို့ကိုစိတ်ပူစေတဲ့ဥပဒေကနှစ်ခုသုံးခုလောက်ရှိပါတယ်။ဒီဥပဒေတွေကိုတုံးပြီးငြင်းငြင်းချမ်းချမ်းလုပ်နေတဲ့လူခွင့်ရေးလှုပ်ရှားသူတွေလူခွင့်ရေးရှေ့နေတွေကိုအာဏာပိုင်တွေကဖမ်းဆီးလေ့ရှိပါတယ်။အထူးသဖြင့်ပြောရရင်ပြည်မှုဆိုင်ရာဥပဒေပါ။နောက်ငြင်းချမ်းစွာစုဝေးခွင့်စစ်တမ်းလက်လည်ခွင့်ဥပဒေနဲ့အရေးပေါ်အဲ့ဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ဥပဒေလည်းပါဝင်ပါတယ်။အာဏာပိုင်တွေဟာနိုင်ငံရေးအတိုက်အခံတွေကိုယ်စံနောက်ကိုလွတ်လပ်စွာထုတ်ဖော်သူတွေရဲ့အသံတွေကိုတိတ်သွားအောင်ဒီဥပဒေတွေကိုတုံးနေတာတွေ့ရပါတယ်။ဒါဟာဥပဒေကိုလက်လုံးချားလောက်တာဖြစ်တယ်လို့နိုင်ငံတကာစံနှုန်းနဲ့လည်းမကန့်ညီတဲ့အတွက်ဒီဥပဒေတွေကိုဖျက်သိမ်းပေးဖို့တောင်းဆိုပါတယ်
။ဦးသိန်းစိန်အစိုးရအနေနဲ့ဒီလိုထုတ်ဖော်ပြောဆိုသူတွေရဲ့အသံတွေကိုနားထောင်တင်ပြီးလူသားတွေရဲ့အခြေခံရပိုင်ခွင့်ကျင့်သုံးတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုဖမ်းဆီးထောင်ချမယ်အစားဒီလိုထုတ်ဖော်ပြောဆိုတတ်ဖို့အတွက်လေ့ကျင့်ပေးတဲ့လို့လည်းထောက်ပြခဲ့ပါတယ်